အခုလက်တော်သတင်းသမားတွေဖန်စီတရားဆွဲဆိုခံနေရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့တမရော်နဲ့သတင်းမီဒီယာကြားဖြစ်တဲ့ပြဿနာတွေလို့မမြင်ပဲတည်ဆဲဥပဒေတွေဟာတရားမျှတမှုရှိရလားဆိုတဲ့ရှုထောင့်ကနေကြည့်ကြဖို့တောင်းဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာပဲသတင်းသမားတွေစိုးရိမ်နေကြတဲ့ဆက်သွယ်ရေးပုံမှန်66ဂါကြီးကိုပြင်ဆင်ပြဋ္ဌာန်းဖို့စဉ်းစားနေတဲ့အကြောင်းလည်းပြောသွားပါတယ်။မက်ကင်ဖြူထွေးကအပြည့်အစုံကိုပြောပြပါမယ်ရှင်။
သိမကြခင်တုန်းကသတင်းတောက်သုံးဦးကိုတက်မတော်ကဖမ်းဆီးခဲ့တာအပါအဝင်အခုလက်တလောသတင်းမီဒီယာသမားတွေဖမ်းဆီးခံရတရားစွဲဆိုခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့တက်မတော်နဲ့သတင်းသမားတွေကြားမှာဖြစ်တဲ့ပြဿနာတွေလို့ဆိုပြီးအမြင်ကျင်းကျင်းနဲ့မရှိမြင်ကြဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးတောင်းဆန်းစုကြည်ကတိုက်တွန်းပြောဆိုလိုက်ပါတယ်တိစဲဥပဒေတွေဟာတရားမျှတမှုရှိရလားဆိုတာကိုကြည့်ရမှာဖြစ်ပြီးမျှတမှုမရှိတဲ့ဥပဒေတွေကိုလွှတ်တော်ကနေတဆင့်ပြင်ဆင်ပြဋ္ဌာန်းနိုင်အောင်လှုံ့ဆော်ရမှာဖြစ်တယ်လို့တောင်းဆန်းစုကြည်ကဒီကနေ့ပြောဆိုသွားတာပါ
This should not be seen very narrowly as three journalists against the army or vice versa, but in general as to whether the laws, existing laws now, are in line with our desire for justice and democracy.
And if these are not in line with our desire for justice and democracy, then the laws go to the justice and democracy. The laws go to the justice and democracy. ဒီမိုကရေစီနှိမ့်ချမှုဆိုတာတွေနဲ့ရောကိုက်ညီမှုရှိရလားဆိုတာကိုကြည့်ရမှာပါဥပဒေတွေဟာတရားမျှတမှုမရှိဘူးဒီမိုကရေစီနှိမ့်ချဘူးဆိုရင်ဒါကိုလွှတ်တော်ကနေတဆင့်တရားဝင်လှုပ်ထုံးလုပ်နည်းတွေနဲ့အညီပြုပြင်ရေးဆွဲသွားရမှာဖြစ်ပါတယ်တရားခွင်မှာတမာတမတ်ကြတဲ့ဥပဒေတွေဖြစ်အောင်ကျမတို့လှုပ်ဆောင်ကြရမှာဖြစ်ပါတယ
်ပြီးခဲ့ရတဲ့တက်မတော်ကိုအကြီးညိုပြက်စီတဲ့ဆိုပြီး The Voice Editor ချုပ်ကိုကျော်မင်းဆွေကိုဖမ်းဆီးခဲ့တယ်လို့ DPP သတင်းတောက်နှစ်ဦးနဲ့ ARD သတင်းတောက်တဦးကိုလည်းတရားမဝင်အတင်းနဲ့ဆက်သွယ်ခဲ့တယ်လို့ဆိုပြီးတက်မတော်ကဖမ်းဆီးတဲ့ဖြစ်ရပ်တွေဖြစ်ခဲ့ပြီးတဲ့နောက်မြန်မာသတင်းလုံလောက်ခွင့်အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဥရောပသမဂ္ဂ EU အမေရိကန်အစိုးရနဲ့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့တွေကထုတ်ဖော်ပြောဆိုနေကြချိန်မှာပဲဒေါ်ဆန်းစုကြည်ကလည်းအခုလိုပြောလိုက်ကြပါဥပဒေရေးရာကိစ္စတွေမှာအုပ်ချုပ်ရေးပိုင်းကဝင်ရောက်ဆွတ်ဖက်လို့မရဘူးလို့လည်းဒေါ်ဆန်းစုကြည်ကပြောပါတယ
် It is not for the executive to interfere in judicial or legal matters. We can, for example, put up draft laws to the legislature, but it's for the legislature to decide exactly how to amend them and how to adopt them.
တရားစီရင်ရေးနဲ့ဥပဒေရေးရာတွေမှာအုပ်ချုပ်ရေးပိုင်းကနေဝင်ရောက်ဆွတ်ဖက်လို့မရပါဘူးဥပမာကျမတို့အနေနဲ့ဥပဒေမူကြမ်းတစ်ခုကိုဥပဒေပြုလွှတ်တော်ကိုတင်သွင်းပြီးတော့လွှတ်တော်ကနေဘလို့ပြင်ဆင်ပြီးပြဋ္ဌာန်းမလဲဆိုတာကိုဆုံးဖြတ်တာဖြစ်ပါတယ်အလားတူပဲကျမတို့အနေနဲ့ကိစ္စတစ်ခုချင်းစီကိုလိုက်ပြီးဘလို့တရားရုံးတင်စစ်ဆေးရမယ်ဆိုတာမျိုးပြောဆိုခွင့်မရှိပါဘူးအဲ့ဒါကတရားစီရင်ရေးကဏ္ဍကနေလှုပ်ဆောင်ရမယ့်အပိုင်းဖြစ်ပါတယ်ဒါပေမဲ့တရားစီရင်ရေးကဏ္ဍကသူ့တာဝန်ကိုမှန်မှန်ကန်ကန်တမတမကြကြလှုပ်ဆောင်နိုင်ခြင်းမရှိဘူးဆိုရင်တော့အုပ်ချုပ်ရေးပိုင်းကနေလိုအပ်တဲ့အရေးယူဆောင်ရွက်မှုတွေကိုလုပ်သွားဖို့တာဝန်ရှိပါတယ
် DPP သတင်းဌာနကသတင်းတောက်ဦးအေးနိုင်နဲ့ဦးဖြည့်ဖုံးနိုင် ERI သတင်းဌာနကသတင်းတောက်ဦးသိန်းစောခေါ်လဝီဝန်တို့ဟာမြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့တအောင်းလက်နက်ကိုင်အဖွဲ့ TNLA နဲ့မြန်မာဖမ်းဆီးမှုရင်စေးဝါးတွေကိုမီးရှို့ဖျက်ဆီးတဲ့သတင်းသွားရောက်ယူပြီးတဲ့နောက်အပြန်ဇွန်လ26ရက်နေ့တုန်းကတပ်မတော်စစ်ကြောင်းကဖမ်းဆီးတာကိုခံခဲ့ရတာဖြစ်ပါတယ်သူတို့ကိုမတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်တင်တဲ့တရားစွဲထားပြီးတော့လက်ရှိသီဘောအချင်းထောင်မှာဖမ်းဆီးထိန်းသိမ်းထားပြီးဒီလ17ရက်နေ့မှာပထမဆုံးအကြိမ်ရုံးတင်စစ်ဆေးမယ်လို့လည်းသိရပါဗျ။နေပြည်တော်နိုင်ငံသားရေးဌာနမှာနော်ဝေနိုင်ငံသားရေးဝန်ကြီးနဲ့ဒီနေ့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါ်ဆန်းစုကြည်ကဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုလွှတ်တော်မှာပြင်ဆင်ပြဋ္ဌာန်းဖို့စတင်လှုပ်ဆောင်နေတဲ့အကြောင်းလည်းပြောဆိုသွားပါဗျ။လက်ရှိမြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုထားတဲ့အမှုပေါင်း64မှုရှိပြီးတော့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိပြီးတရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိပါတယ်။ဒီဥပဒေဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုချိုးဖောက်ပြီးသတင်းမီဒီယာသမားတွေနဲ့တက်ချွာလှုပ်ရှားသူတွေကိုဖိနှိပ်တဲ့ဥပဒေတရားဖြစ်တယ်လို့ဆိုပြီးဒီဥပဒေကိုဖျက်သိမ်းပေးဖို့ပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒီကနေ့ပူရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာနော်ဝေနိုင်ငံသားရေးဝန်ကြီးဘယ်ဂီဘရန်ဒါကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးလုပ်ငန်းစဉ်တွေမှာနော်ဝေနိုင်ငံကဆက်လက်ကူညီအားပေးသွားမယ်အကြောင်းပြောဆိုသွားပါရရှင်